Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ9ရက်တောက်ချနေညပိုင်း VOA စီစဉ်လေးကိုမေကန်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တူကနေတိုက်ထုံးလေးပြီးနေပါတယ်ကျွန်မဤတန်စမှာဒီညတွေ့စီစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချနေညဘက်သတင်းလေးကိုမခင်ဖြူတွေးနဲ့အထူးချင်ညာပေးသွားမှာဖြစ်ပါတယ်စီးရီးယားဆူရကရက်သားတွေပေါ်ဓာတုလက်နက်သောမီတိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကဆီးရီးယားကိုဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်။ဆီးရီးယားနိုင်ငံစတော့ခ ோம் မြို့လေကောင်ကကုန်တိုက်တစ်ခုကိုခရက်ကားတစ်စင်းဝင်တိုက်ခိုက်ရာကြောင့်လူ3ယောက်သေဆုံးသွားပါတယ်။မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမကြီးယာရုကနေနှုတ်ထွက်မယ်ဆိုတာကိုတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့ယွန်ဟတ်သတင်းမှာဖော်ပြလိုက်ပါတယ်။ဒီလိုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြပါကမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေထက်ပိုပြီးတိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကသုံးသပ်ပါတယ်။
စီဝိုင်းနဲ့ပတ်သက်လို့ကတော့အာယုံဆိုင်တာကအစိုးရကဒီဟာကိုသိပြီးပြပစီစီအာယုံမဆိုင်နိုင်ဘူးလို့တော့မှအဲ့လိုခံစား
စီဝိုင်းပညာရှင်ဦးခင်မောင်မျိုးဘောကပြတာကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မန္တလေးတကြံကိုအတွင်တင့်နဲ့ကျင်းပမယ်ဆိုတဲ့သတင်းကိုလည်းဒီညပိုင်းမှာကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နန်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်။
ဆီးရီးယားဆိုးရွားကအရသားတွေပေါ်ဓာတုလက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကဆီးရီးယားကိုဒီကနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ
် Tonight I ordered a targeted military strike on the airfield in Syria from where
ဒီကနေ့ညမှာတော့အဲ့ဒီဓာတုလက်နက်နဲ့တိုက်ခိုက်ခဲ့မှုတွေကိုလုပ်ခဲ့တဲ့ဆီးရီးယားနိုင်ငံကလေယာဉ်ကွင်းတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ဖို့ကျွန်တော်အမိန်ပေးခဲ့တယ်လို့အမေရိကန်သမ္မတထရန့်ကပြောသွားတာဖြစ်ပါတယ်မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြန့်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းပေါ် USS Ross နဲ့ USS Porter တို့ကနေတောက်ကြနေမနက်ဒေသစံတော်ချိန်4:04မိနစ်မှာ Tomahawk တာဝဲပစ်ပယ်ထိန်ဒုံးကျည်59ခုကိုပစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒါဟာအမေရိကန်တပ်တွေဘက်ကဆီးရီးယားကိုပထမဆုံးအကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆီးရီးယားသမ္မတအဆက်ကတော့အမေရိကန်ရဲ့တိုက်ခိုက်မှုဟာမစင်မကျင်တဲ့တောင်ဝမဲတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ဆီးရီးယားသမ္မတဘရှားအာဆတ်ဆိုယာကရသားတွေပေါ်မှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူ100ကျော်သေဆုံးခဲ့ပါတယ်။အမေရိကန်တပ်တွေကဆီးရီးယားနိုင်ငံအနောက်ဘက်ခြမ်းကရှရက်လေယာဉ်ကွင်းကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဆီးရီးယားဆိုယာဟာတပုံနဲ့ထိန်းချုပ်ထားတဲ့မြို့ကိုစရင်ဓာတုဒဏ်ငွေအစိတ်ဒဏ်ငွေတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကမှတ်ယူနေပါတယ်ခင်ဗျာ။
ဆီးရီးယားဒေသစံတော်ချိန်တောက်ကြနေညပိုင်းမှာအမေရိကန်စစ်တပ်ကဆီးရီးယားနိုင်ငံကလေတပ်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့လို့ရက်ကူအမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကသတင်းနဲ့ကြေညာလိုက်ပါတယ်။တပုံတွေထိန်းချုပ်ထားတဲ့မြို့ကိုဆီးရီးယားအစိုးရကဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ကကြံကြံတိုက်ခိုက်လိုက်တာပါ။ဓာတုလက်နက်နဲ့တိုက်ခိုက်တာဟာသမ္မတဘက်ရှားရဲ့အဆက်အစိုးရလက်ချက်ဖြစ်တဲ့ဆိုပြီးအနောက်နိုင်ငံတွေကပြစ်တင်ပြောဆိုနေတာဖြစ်ပါတယ်။ဓာတုလက်နက်တပ်ဆင်ထားတဲ့စစ်လေယာဉ်အခြေစိုက်စခန်းအဖြစ်ယုံကြည်ရတဲ့ Sharat လေတပ်စစ်အခြေစိုက်စခန်းကိုအမေရိကန်တနိုင်ငံတွေကတိုက်ခိုက်တာဖြစ်ပေမဲ့လို့ဒီလို့ရောက်ကိုအတိကမဟာမိတ်ဥရောပနိုင်ငံတွေကလည်းထောက်ခံကြတာပါ။အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ100နီးပါးတိဆုံးရတဲ့ဒီအဆက်အစိုးရရဲ့ဓာတုလက်နက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ Trump အစိုးရအဖွဲ့ရဲ့လုပ်ရက်ကိုအပြေအဝထောက်ခံပါတယ်လို့ Reading ကာကွယ်ရေးဝန်ကြီး Michael Fallon ကဒီကနေ့ပြောပါတယ်။ကြတဲ့ဂျာမနီကလည်းအလားတူထောက်ခံစကားပြောကြားခဲ့တာပါပြည်ထောင်နိုင်ငံသားရေးဝန်ကြီးယွန်မတ်အေဟုဒ်ကလည်းဂျာရုလက်နဲ့အတုံးပြူတာဟာဆက်စုပ်စရာကောင်းတဲ့ရာဇဝတ်မှုဖြစ်တဲ့အတွက်ပြစ်ဒဏ်ပေးသင့်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းခမန်းရခတ်တဲ့ထရန့်ရဲ့လက်တော်တော်နိုင်ငံသားရေးမူဝါဒတွေအပေါ်မှာစိုးရိမ်မှုတချို့ကလည်းရှိနေတာပါရှင
်နေရတာထိပ်သီးစီဝေးပွဲအတွက်ဖလော်ရီဒါပြည်နယ်ကပန်းဖြေစခန်းကိုရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကကြိုဆိုနှုတ်ဆက်ခဲ့ပါတယ်။ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုကနေရလဒ်တစုံတရာမရှိသေးပေမဲ့လို့ယင်းနေမှုတော့ပိုရလာတဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်။သူတို့နှစ်ဦးအချင်းကြားဆွေးနွေးခဲ့ပြီးလောလောဆယ်အထိတော့ဘယ်လိုရလဒ်တစုံတရာမှမရှိသေးကြောင်းဒါပေမဲ့သူတို့နှစ်ဦးယင်းနေမှုတိစောက်နိုင်ခဲ့ပြီးတော့ရည်ရှိမှာတော့အင်မတန်အရေးပါတဲ့ဆက်ဆံရေးတရတိစောက်နိုင်မယ်လို့ထင်ကြောင်းအဲ့လိုဖြစ်လာဖို့လည်းမျှော်လင့်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမန်အူတွေးဆောင်ခဲ့ကြတဲ့မာရာလာကိုပန်းဖြေစခန်းကညစာစားပွဲခန်းမထဲမှာသတင်းတောက်တွေနဲ့တွေးဆောင်ခြင်းမှာမစ္စတာထရမ့်ကပြောသွားတာဖြစ်ပါတယ်။သူတို့နှစ်ဦးတွေးဆောင်မဲမတိုင်ခင်အစောပိုင်းတုန်းကတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေတိုးမြှင့်လှုပ်ဆောင်နေတဲ့အပေါ်မှာတရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်ပို့ပြီးတော့တင်းတင်းကြပ်ကြပ် PRP Hunter တင်တယ်လို့ဆိုပြီးဒီအတွက်အမေရိကန်ကတရုတ်ကို PRP တိုက်တွန်းသွားဖို့မျှော်လင့်တဲ့အကြောင်းသမန်ထရမ့်နဲ့သူ့အစိုးရအဖွဲ့တွေကပြောဆိုခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားဆူရကဒီသတင်းမဲ့ချဲပဲ့ထင်းတုံးကြီးဆက်သက်ပြစ်လုခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအံတုပြီးတော့မြောက်ကိုရီးယားဟာတည်ငြိမ်မှုကိုဖျက်ပြားစေတဲ့ရန်လိုတဲ့အပြုအမူတွေကိုပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတဲ့အကြောင်းလုံခြုံရေးကောင်စီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီနေ့အစောပိုင်းမှာပဲဥရောပသမဂ္ဂ EU ကလည်းမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေထပ်မံချမှတ်ခဲ့ပါတယ်။ဗော်ဒူနေကဂျပန်ပင်လယ်ထဲကိုဒုံးကျည်ပြစ်လို့ဆန့်တက်ခဲ့တာအပါအဝင်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ပဲ့ထင်းဒုံးကျည်ဆန့်တက်မှုတွေအကြိမ်ကြိမ်ထပ်မံလှုပ်ဆောင်နေတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့ EU ကအခုလိုတန်ခတ်မှုတွေတွေးမြင်ချမှတ်လိုက်တာပါ။ဒီပိတ်ဆို့တန်ခတ်မှုအသစ်ထဲမှာတော့လေကြောင်းသုံးပြမှုတွေကိုကန့်တပ်ပြီးဒီတက်ထုလုပ်ငန်းနဲ့တမယိုးချလက်နက်ထုတ်လုပ်မှုလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဆက်ယုံတွေကိုပိတ်ပင်တာအပြင်ကြောင်မီသွေးတူဖော်မှုတွေနဲ့ဓာတ်ရုပ်ဆက်ယုံလုပ်ငန်းတွေမှာဆက်ဆက်ပါဝင်နေကြတဲ့လူပုဂ္ဂိုလ်တွေကိုကွန်ပျူတာနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေမပေးဖို့ကြားနေတာတွေလည်းပါပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားသံမတ်ကြီး UJ ဂျုံဟာသူရာထူးကနှုတ်ထွက်မယ်ဆိုတာကိုကြာသပတေးနေ့မှာတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့အမည်ဖော်တဲ့တောင်ကိုရီးယားနိုင်ငံသားရေးဌာနတာဝန်ရှိသူတူကဒီကနေ့ပြောတာကိုကိုးကားပြီးတော့တောင်ကိုရီးယားနိုင်ငံရဲ့ရုံးဟပ်သတင်းမှာဖော်ပြထားပါတယ်ကိုရီးကိုရာကိစ္စတွေကြောင့်လို့သံမတ်ကြီးကအကြောင်းပြတဲ့အကြောင်းလဲအဲ့ဒီတာဝန်ရှိသူကပြောပါတယ်ရဒုကဖြုတ်ချခံလိုက်ရတဲ့တမပကုံဟေရဲ့အရင်းနှီးဆုံးမိတ်ဆွေတူဖြစ်သူ Choi Son Si ဟာသူတမ္မတ်ဖြစ်ဖို့ကိစ္စမှာနောက်ွယ်ကနေပါဝင်ပတ်သက်ခဲ့တယ်ဆိုတာပေါ်ခဲ့ပြီးတဲ့နောက်တမ္မတ်ကြီးယူကနှုတ်ထွက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါအသက်58နှစ်အရွယ်တမ္မတ်ကြီးယူဟာတမ္မတ်အဖြစ်ခန့်မခံရခင်က Samsung Electromechanic Company ရဲ့အကြီးတန်းတာဝန်ရှိသူတူဖြစ်ပြီးတော့တန်မာရေးအတွေ့အကြုံရှိခဲ့သူလည်းမဟုတ်ပါဘူးသမဟောင်းပကုံဟေးနဲ့ Choi Son Si တို့ပါဝင်ပတ်သက်တဲ့လက်စားမှုအရှုပ်တော်ပေါ်ကြီးကိုဆစ်ဆဲတဲ့အခါမှာသမ္မတ်ကြီးယူကိုလည်းတောင်ကိုရီးယားကိုပြန်ပြီးတော့ပြန်ခေါ်ပြီးတော့ဆစ်ဆဲခဲ့တာပါအဲ့မှာသူက Choi နဲ့သူအချိန်ပေါင်းများစွာတွေ့ခဲ့ပြီးတဲ့နောက် Choi ရဲ့ထောက်ခံချက်နဲ့တမ္မတ်ဖြစ်လာတယ်ဆိုတာကိုထွက်ဆိုခဲ့ပါတယ်အဲ့နောက်မြန်မာနိုင်ငံမှာလုပ်နေတဲ့ Choi ရဲ့စီးပွားရေးတွေကိုကူညီလှုပ်ဆောင်ပေးဖို့အတွက်ယူကိုမြန်မာနိုင်ငံဆိုင်ရာတမ္မတ်ကြီးဖြစ်ခန့်ထားဖို့ရွေးချယ်ခဲ့တာဆိုတာစုံစမ်းဆစ်ဆဲမှုကနေပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းပြည်မဟာဝစီရာလောင်ကောင်းတည်ရင်ပတ်တဲ့လက်မှတ်ရေးချိုးပြီးတော့ဥပဒေအဖြစ်အတည်ပြုလိုက်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ဟာဒီလာမယ့်2018ခုနှစ်အကုန်မှာရွေးကောက်ပွဲတွေကျင်းပနိုင်မှုအတွက်လမ်းပွင့်ပေးလိုက်ကြပဲဖြစ်ပါတယ်။ထိုင်းနိုင်ငံဟာ1932ခုနှစ်ကစင်းမြင့်ကံဘရင်စနစ်အဖြစ်စပြီးတော့စင်းမြင့်ကံဘရင်စနစ်အဆုံးသတ်ခဲ့ခြင်းကစပြီးတော့ဒါဟာဒီထိုင်းနိုင်ငံရဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြီးတော့အရင်ဖွဲ့စည်းပုံအခြေခံဥပဒေတွေကတော့ထိုင်းနိုင်ငံရဲ့မတည်ငြိမ်မှုတွေဆက်အနာသိမ်းမှုတွေအတွင်းမှာဖျက်ဖျက်ခံခဲ့ရတာပါဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ကျွမ်းကျင်သူအများအပြားကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေရှည်တည်တံ့ပြီးအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့တန်တရားရှိနေကြပါတယ်ထိုင်းစစ်တပ်ဟာပြီးခဲ့တဲ့2014ခုနှစ်မေလကရင်းနှီးရှင်လဝက်အစိုးရစီကနေအနာသိမ်းပြီးတဲ့နောက်3နှစ်လောက်အကြာမှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာဖြစ်ပါတယ်ပြည်ခဲ့တဲ့နှစ်ကပြုလုပ်တဲ့လူမှုဆန္ဒခိုင်ရင်ပွဲအတွင်းထိုင်းမဲဆန္ဒရှင်တွေကဒီအခြေခံဥပဒေကိုသဘောတူခဲ့ကြပြီးတော့အဲဒီနောက်ဘရင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်စေဖို့အတွက်ပြင်ဆင်ခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားပြီးခဲ့အောက်တိုဘာလကစပြီးဆက်ဆံရေးတွေတိုးတက်လာပြီးမဲ့လဲဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကတောင်တရုတ်ပင်လယ်ပြင်တွင်နယ်နိမိတ်ပိုင်ဆိုင်မှုအငြင်းပွားနေတဲ့ကျွန်းတွေကိုဖိလစ်ပိုင်တပ်တွေဆေးလုပြီးတော့အဲဒီမှာဖိလစ်ပိုင်အလံကိုကိုယ်တိုင်စိုက်ထူဖို့လုပ်နေတဲ့အစီအစဉ်ကဖိလစ်ပိုင်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့နယ်မြေချဲ့ထွေနေမှုတွေကိုစိတ်ပြတ်လာနေတယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်။တမနာဒူတာတေးကသူ့အနေနဲ့ဖိလစ်ပိုင်ကျွန်းနောက်ဘက်ကတောင်တရုတ်ပင်လယ်အတွင်းမှာရှိတဲ့စပရလီကျွန်းစုတွေကကျွန်းအသေးလေး၉ခုကိုတက်တည်ဆေးလွတ်သွားမယ်လို့သတင်းနောက်တွေကိုကြာသပတေးနေ့ကပြောခဲ့ပါတယ်။သူ့ရဲ့ကြေညာချက်ထဲမှာဖိလစ်ပိုင်ရဲ့စပရလီကျွန်းမှာရှိတဲ့အဆောက်အုံတွေကိုအသစ်ဆောက်လုပ်တာဒါမှမဟုတ်ပြန်ပြုပြင်တာတွေလုပ်ဖို့တောင်းဆိုထားတယ်လို့လည်းနယ်လမြို့ကသတင်းမီဒီယာတွေကပြောပါတယ်ကျွန်းနိုင်ငံဘက်ကတော့အခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အံ့အားသင့်ပြီးစိုးရိမ်မိတယ်လို့တောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောကြားခဲ့ပါတယ်အဲ့ဒီကျွန်းစုတွေကိုဘရူနိုက်တရုတ်မလေးရှားထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စစ်ဆင်တွေကိုဟန်ရေးပြနေတာကြောင့်အရှေ့အာရှဒေသမှာတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ဖန်စ်ဟာတောင်ကိုရီးယားနိုင်ငံကိုဒီလနောက်ပိုင်းမှာသွားရောက်မှာဖြစ်ပါတယ်။ဒ ဒုသမ္မတဖမ်းဆောင်ဧပြီလ15ရက်နေ့ကစပြီးတော့ဂျပန်၊တောင်ကိုရီးယား၊အင်ဒိုနီးရှားနဲ့ဩစတြေးလျဒီအာရှပစိဖိတ်ဒေသ၄နိုင်ငံကိုဆယ်ရက်ကြာခီးစဉ်ဖြစ်နေတွားရောက်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပစိဖိတ်သမုဒ္ဒရာအတွင်းကအမေရိကန်ပိုင်ဟာဝိုင်းပြည်နယ်ကိုလည်းတွားရောက်မှာဖြစ်တယ်လို့အင်ဒီရောကသတင်းထုတ်ပြန်ထားပါတယ်။ဒါဟာဒုသမ္မတဖမ်းဆောင်အတွက်တော့အာရှပစိဖိတ်ဒေသကိုပထမဆုံးအကြိမ်တရားဝင်တွားရောက်မဲ့ခီးစဉ်ဖြစ်ပြီးအဲ့ဒီမှာသူကဒီတခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့စီးရီမဟာမိတ်၊ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ5ရက်နေ့တုန်းကမြောက်ကိုရီးယားကဒီသူ့ရဲ့အရှိတ်အဝါမှာရှိတဲ့ပင်လယ်ထဲကိုပဲ့ထိန်တုံးကြီးတစ်စင်းပြစ်လွတ်ခဲ့ပြီးတဲ့နောက်အမေရိကန်ဒုသမ္မတဖမ်းဆောင်တောင်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်။
ဆွေဒင်နိုင်ငံစတော့ခ်ဟ ோம் မြို့လေကောင်ကတုံတိုက်တစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခဲ့တာကြောင့်လူ3ယောက်တည်ဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့ဆွေဒင်သတင်းမီဒီယာတွေကပြောပါတယ်။ဒီလိုထရက်ကားနဲ့ဝင်တိုက်မှုအတွင်း3ယောက်တည်ဆုံးသွားတယ်ဆိုတာကိုဆွေဒင်ရေဒီယိုသတင်းတွေကလည်းတောက်ကြနေကကြေညာခဲ့ပြီးတော့ဆွေဒင်နိုင်ငံရဲ့ SVT ရုပ်သံလိုင်းကတော့တနက်ပြစ်ဒဏ်တွေပါကြားတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ကွင်းနဲ့နဲ့မှခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေကထက်စာရင်တိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးဘဏ် ADB ကသုံးသပ်လိုက်သလိုစီးပွားရေးပညာရှင်တွေဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကတိုးတက်လာဖို့မျှော်လင့်ထားကြပါတယ်အခုလိုတိုးတက်နိုင်ဖို့အတွက်ကအစိုးရအနေနဲ့စီးပွားရေးလုပ်ကိုင်နာမှာမလိုလားအပ်တဲ့သက်မှတ်စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နောက်ဝင်ကြီးဌာနတစ်ခုနဲ့တစ်ခုပေါင်းစပ်လုပ်ကိုင်မှုအားနည်းတာတွေကိုပြင်ဆင်ဖို့လိုတယ်လို့ထောက်ပြထားပါတယ်။အပြည့်စုံကို view မြောင်းပိုင်းသတင်းတော့မေခကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုပြီးတိုးလာမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ဘက်ကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တဲ့ Asia Development Outlook 2019အစီရင်ခံစာမှာဖော်ပြထားတာပါ။ဒီအစီရင်ခံစာမှာမြန်မာနိုင်ငံဟာပြီးခဲ့တဲ့2016ခုနှစ်မှာတိုးတက်မှုနှုန်းဟာ6.4%ခန့်နှုန်းသာရှိခဲ့ပေမဲ့အခုနှစ်2019မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းဟာ9%ခန့်ကျော်တိုးတက်လာမယ်လို့ခန့်မှန်းထားတာပါ2015ခုနှစ်မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းက9.3%အထိရှိခဲ့ပါတယ်ဒီအစီရင်ခံစာရဲ့ဖော်ပြချက်အရမြန်မာနိုင်ငံရဲ့တိုးတက်မှုနှုန်း9%ခန့်နှုန်းဖြစ်လာဖို့အတွက်ဆိုရင်အစိုးရအနေနဲ့မလိုလားအပ်တဲ့စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နဲ့ဝင်ကြီးဌာနတစ်ခုနဲ့တစ်ခုပူးပေါင်းလုပ်ကိုင်နာမှာအားနည်းတာတွေပြင်ဆင်ဖို့စီးပွားရေးပေါ်လစီဘိုင်းတွေကိုရှင်းလင်းစွာသိမြင်နိုင်ဖို့ဖော်ပြပေးဖို့လိုတယ်လို့အာရှဖွံ့ဖြိုးရေးဘဏ်ဘက်ကထောက်ပြထားပါတယ်စီးပွားရေးပညာရှင်တွေဘက်ကတော့အစိုးရအနေနဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့အစိုးရဘက်ကပြုရင်ပြောင်းလဲရမယ်ဆိုတဲ့အချက်တွေကိုပုံမအယုံစိုက်ပြုရင်မှသာတိုးတက်လာနိုင်မယ်လို့သုံးသပ်နေကြပါတယ်လက်ရှိ NLD အစိုးရလက်ထက်မှာ2016ခုနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းကထင်သလောက်တိုးတက်လာတာမရှိသေးသလိုလူငွေပြမှုတွေဟာလည်းစည်ရင်းတွေအရင်နှစ်တွေကထက်ပိုများခဲ့ပါတယ်။ဒီလိုအခြေအနေတွေဖြစ်ပေါ်လာတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဗေဒကတော့ဒါတွေဟာအစိုးရနဲ့လုပ်ငန်းရှင်ပိုင်းချိတ်ဆက်မှုအားနည်းတာတွေကြောင့်လို့ထောက်ပြသွားပါတယ်။
စီးပွားရေးနဲ့ပတ်သက်လို့ကတော့အာယုံဆိုင်တာကအစိုးရကဒီဟာကိုသိပြီးဖြစ်ဖြစ်စီစီအာယုံမဆိုင်နိုင်ဘူးလို့တော့မှအဲ့လိုခံစားမိတယ်လုံငန်းရှင်မဟုတ်တော့ဆရာပညာရှင်တယောက်အနေနဲ့ပြောတာအဲဘေကန်နာတွေမှာယင်းနှမြုံနံပါဘယ်နေရာတွေမှာဆိုရင်ခွန်သက်တာမယ်ဆိုတာတွေတော့ထုတ်တယ်နောက်တစ်ခါကလူပြောမယ်ယင်းနှမြုံနံမှုနဲ့ပတ်သက်လို့ဤဥပဒေတွေထုတ်တယ်သို့တော့အဲ့ဒါတွေကိုလုံငန်းရှင်တွေကသိပြောချင်ပြည့်ပြည့်သိကြဖို့မပေါ်ဘူးဆရာအခုချိန်တည်းကတော့အဲ့တော့ဆရာအနေနဲ့ပြောရရင်တော့အစိုးရဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့လုံငန်းရှင်များဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့ကအဲ့နည်းဆွဲစီဖို့လိုတယ
်ပြီးခဲ့တဲ့နှစ်ကဒီလိုစီးပွားရေးတိုးတက်မှုနှုန်းကျခဲ့ပေမဲ့ဒီနှစ်တွေမှာအစိုးရအနေနဲ့ပြုရင်ပြောင်းလဲမှုတွေလုပ်လာတာမို့စီးပွားရေးပြန်လဲဥမော်လာနိုင်တယ်လို့သူကထင်မြင်သုံးသပ်ပါတယ
်အခုကတော့ in the pipeline in the process ပေါ့ process ဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေတယ်ပေါ့အဲ့လုပ်နေတယ်ဆိုတဲ့ဟာတွေလုပ်ပြီးလာ account ထဲပေါ်ပြီးအစည်းအဝေးခန်းစားရပြီဆိုရင်ကတော့အတော်တမှုအချိန်ကိုညံစံလာနိုင်ပါတယ်တမီ
းလက်ရှိအစိုးရဘက်ကသွေးအေးနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုင်းတိုးတက်လာရေးအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကိုပြင်ဆင်တာဤဥပဒေတွေကိုပြဋ္ဌာန်းတာတွေဇက်တိုက်ဆိုးသလိုရင်းနှီးမြှုပ်နှံမှုဆိုင်ရာပြုရင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတာတွေတွေ့ရပါတယ်ရင်းနှီးမြှုပ်နှံမှုဘိုင်းမှာဆက်လက်ဖြေလျှော့ပေးဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မရှင်ဘက်ကအကြီးအကဲအရာရှိတဦးကခုလိုပြောပြပါတယ
်အခုဥပဒေရဆိုလို့ရှိရင်နောက်မကြခင်မှာဒီပြည်ထောင်စုအထဲမှာသို့မဟုတ်မေးလိုက်တယ်ပေါ့နော်အဲ့မှာကြီးနေတဲ့ရင်းနှီးမြှုပ်နှံမှုကော်မတီတွေဖွဲ့နေတယ်ဆိုတော့ MNC ကိုသဘော360ဟို main အမဲ3မျိုးပဲတင်ရမယ်ကျန်တဲ့အပြည်နယ်တိုင်းမှာတင်လို့ရတယ်ဒါပေမဲ့ကြီးနေတိုင်းကျတော့သူကဟိုဒီ FBI ဆိုလို့ရှိရင်ဒေါ်လာ50000လို့ပြီးလို့ရှိရင်မြန်မာနိုင်ငံသားယူမျိုးဆိုချက်တန်း6000လို့အဲ့ဒါတွေသူက ไอ้ที่ดูโลเชียที่ไหนเนี่ยพี่เดี๋ยวเราต้องรีเซ็ตไปไปได้ไหมที่พี่มาจากเกมอะไรนี่ยงเงินหมู่สัญญาลงเงินแค่หน้าเรื่อยๆไปยินดีมีเงินหมู่ไปปูโมตัวตลาดยี่อัตราเลยพี่ชอบหมู่เลยลูกผู้ชายลูกเอริยาชิกาเจ้าสุเกวาดีเลยเอ็มเอสเมย์ลูกผู้โปรเจกต์ที่ว่าจะช่วยเจ้าโปรเจกต์ก็รีบร้อนเลยเมียเนี่ยลูกไปไหมแต่แม่ที่อุบลยาดูไลน์หน้าหมู่ชิมิจิตัวโปรเจกต์บาร์ได้ไลน์หน้าหมู่ชิมิมอนิเตอร์
ที่อุบลเนี่ยดูไลน์หน้าหมู่ชิมิจิตัวโปรเจกต์บาร์ได้ไลน์หน้าหมู่ชิมิมอนิเตอร์ยามนี้อุบลเชื่อที่กันแล้วยินดีน้องนั่นดูอาการเคสเนี่ยบาดเจ็บยินดีน้องนั่นดูตัวเอ็กซ์เรย์ดูว่าปุ่นยี่ปองเตะเชื่อเชื่อไปเลยแม้กระทั่งเรื่องเล็บอะไรเนี่ยตัวที่พิเศษเลยเนี่ยเพื่อที่ผู้ประกันนั่นเลยแต่มาในเงี้ยสิบวัยผมอยู่ตัวเต็มหัวงาเย็นนี้ตัวก็จะปุ่มตัวเต็มลานในเมลูซีนแคนซาริกาพบยาท่าจับไปเมื่อสุริยากาตาโกพอสา ငွေကြေးပိုင်းလည်ပတ်စည်းစင်းမှုကိုလည်းအစိုးရအနေနဲ့တည်ငြိမ်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ထောက်ပြနေကြတာတွေရှိပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့အတင်တင့်နဲ့ဆင်နွှဲမယ်ဆိုတဲ့မန္တလေးတကြံကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်ရဲ့အထင်ကရမန္တလေးတကြံကိုဒီနှစ်မှာတော့မြန်မာရိုးရာရင်ကျေးမှုကိုလည်းဖော်ပြရရအောင်ခင်းတဲ့အညီလူငယ်တွေလည်းပျော်ရွှင်နိုင်အောင်အတွင်သစ်နဲ့ကျင်းပသွားမယ်လို့မန္တလေးစီပင်တရားရေးကော်မတီအဖွဲ့ဝင်တဦးကပြောပါရယ်မန္တလေးတကြံကိုပုံစံအစ်နဲ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲရန်ကုန်တိုင်းဆိုရကတော့ရန်ကုန်တကြံအတွက်မန်တက်ဆောက်လုပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သက်ထားတဲ့အပေါ်ရန်ကုန်မြို့ကလူငယ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါရယ်ဒီချိန်လေးနဲ့ပတ်သက်ပြီးတော့ view မြောင်းပိုင်းတင်းထောက်မန္တလေးခိုင်ကသတင်းပေးပို့ထားပါရယ်
ပြည်ခဲ့တဲ့ကာလတစ်လျှောက်လုံးမန္တလေးတကြံမှာရေပတ်ခံကားတွေပိတ်ဆို့ပြီးတွားလာရခက်ခဲတဲ့ကျုံတောင်ဘက်အချမ်းမှာလမ်းလျှောက်တကြံပြုတ်လောက်တော့မှဖြစ်ပြီးမန္တလေးမနော်ရမန်ကွင်းမှာလည်းလူငယ်တွေအကြိုက်အခမဲ့တီးဝိုင်းနဲ့လူငယ်တကြံကျင်းပပေးသွားမယ်လို့မန္တလေးစီပင်သားရည်ကော်မတီအဖွဲ့ဝင်ဦးကျော်ရင်မြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့26အာဇာနည်လမ်းကိုလမ်းလျှောက်တကြံအဖြစ်နဲ့စီစဉ်ထားရကြရင်မဝင်ဘူးအကုန်လုံးလမ်းမဲလျှောက်ပြီးတော့မှရေကစားမယ်နော်ရေကစားမှတ်တပ်တွေကလည်းကျုံရဲ့အလှကိုမဖုံးကွယ်အောင်တည်ပြီးဖြစ်မယ်။နောက်စတုဒီတာမှတ်တပ်တွေလည်းဒီ26လမ်းတစ်လျှောက်မှာအများကြီးရှိမှာဗျ။မနော်ရမလူမဲတကြံတော့တဲ့ UI ချက်တခုကတော့ခါပါတော့ဒီမြမရူရာညင်ကြီးမှုတွေဆိုတာမျိုးတွေပဲကျွန်တော်တို့ကပြောနေပြီးတော့လူမဲတွေကသူတို့ခစ်အလိုက်ခစ်တချင်းတွေခစ်အသီးတွေခစ်ဂီတာတွေခွင့်မပြုတော့ဘူးလားဆိုတဲ့ခံစားမှုမျိုးလည်းမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့ကျွန်တော်ကမနှောရမမှလည်းလူငယ်များအတွက်လူငယ်ကြိုက်တဲ့ကစ်ဂီတာတွေနဲ့အကြံတစ်ခုကိုပြင်ဆင်ဖန်တီးပေးတာပါ
။မန္တလေးကျုံအရှိအနောက်နဲ့မြောက်ဘက်တွေမှာတော့အရင်နှစ်တွေလိုကြံမန်းတပ်တွေရှိမှဖြစ်ပြီးပုံမှန်အတိုင်းရေပတ်ခံကားတွေလဲ့လဲသွားလာနိုင်မှဖြစ်ပါတယ်။တင်းကြံမန်းတပ်တွေဟာမန္တလေးကျုံမြို့ရိုးရဲ့အလှကိုမကွယ်အောင်တိစောက်ဖို့တော့မန္တလေးစီပင်သားရဲ့ကော်မတီကသတ်မှတ်ထားတာပါ။အခုနှစ်မန္တလေးတကြံအတွက်လုံခြုံရေးအင်အား3000လောက်ချထားဖို့ရှိပြီးလမ်းလျှောက်တကြံပွဲလုပ်မဲ့ကျုံတောင်ဘက်အချမ်းမှာ CCTV ကင်မရာတွေခက်စိတ်စိတ်တပ်ဆင်ထားမှာဖြစ်သလိုအခြားနေရာတွေမှာလည်းလိုအပ်သလိုလုံခြုံရေးကင်မရာတွေတပ်ဆင်ထားမှာဖြစ်ပါတယ်။မန်တပ်တွေကိုမြို့ထဲမှာရောကံတော်ကြီးတဝိုက်မှာပါခွင့်ပြုထားပြီးမန္တလေးမြို့အနှံ့မှာစီကားတဲ့တကြံဖြစ်အောင်စီစဉ်ထားတဲ့အတွက်ဝေဖန်တာတွေလည်းရှိကောင်းရှိနိုင်တယ်လို့ဦးကျော်ရင်မြင့်ကဆိုပါတယ်
။စီကားတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့အရင်ကတော့ကျုံ၄သက်မှာပဲကြည့်ကြတော့လူတွေတိုးနေကြပြီးတော့မရွေ့နိုင်မရှားနိုင်တဲ့ဖြစ်နေကြတာပေါ့နော်ဒီနှစ်မှာတော့တစ်မျိုးလုံးအနှံ့ပြန့်သွားတာဖြစ်တဲ့အတွက်ကြောင့်မလို့အရင်နှစ်တွေကလို့တနေရာတည်းမှာကြည့်ကြတော့မနေပါဘူးအဲ့ဒီတော့မစီကားဘူးဆိုတဲ့ဝေဖန်မှုလည်းရှိကောင်းရှိနိုင်ပါလေ
မန္တလေးတကြံကိုမန္တလေးမြို့ကန်တွေတော်မကရန်ကုန်မြို့အပအဝင်အခြားအနေနဲ့အရရက်ကလူတွေလည်းတကူးတကသွားပြီးဆင်နွှဲကြတာရှိပါတယ်ဒီနှစ်ပုံစံအစ်စ်နဲ့တကြံပွဲကျင်းပဖို့စီစဉ်နေတဲ့အပေါ်မျောလင့်ဆောင်စားနေသူတွေလည်းကိုနိုင်လဲအပါဝင်ပ
ါကျွန်တော်တို့မန္တလေးတကြံဆိုတာအရင်တော့ပုံမှန်လေးလေးပြောရရင်ကျွန်တော်ငယ်တုန်းကဆိုတာကျွန်တော်မျိုးရင်းအလူတွေနဲ့ကျွန်တော်မန္တလေးမျိုးကန်တွေပဲလေ့စားတာများတယ်ဗျအခုဟာကြတော့လေကျွန်တော်တို့ဒီဘက်နောက်ပိုင်းနေမှာဆိုရင်ကျွန်တော်မန္တလေးပတ်ဝန်းကျင်ကနေရလူတွေကအကုန်လုံးဒီလာကြတယ်ဗျကျွန်တော်မန္တလေးကိုလာကြတယ်လာပြီးလို့ရှိရင်ကျုံးမှာပဲသွားပိတ်နေကြတယ်ဗျအဲ့တော့အခုကနေရလူတွေကမန္တလေးမြို့ထဲကိုဝင်ပြီးလာကြမယ်လေကြပတ်ကြမယ်ဆိုရင်လေတနေရာထဲမှာမဟုတ်တော့တဲ့အတွက်လိုင်းလျှောက်ခြင်းနဲ့လူကလည်းလိုင်းလျှောက်တကြံသွားမယ်ကျွန်တော်တို့ဖြတ်ပြေးစီစဉ်ကိုနားဆင်နေတဲ့လူတွေကဖြတ်ပြေးစီစဉ်ပဲပိုင်းနေသွားမယ်ဟိုမနော်ရမန်ထဲမှာရှိတဲ့ပျော်ပွဲရှင်ပွဲတွေဒီနဲ့အတူဖြတ်ပြေးနားထောင်နေတဲ့လူတွေအဲ့ဘက်ကိုသွားကြလိမ့်မယ်ဗျဟိုနေပြမြို့ထဲမှာလည်းကျွန်တော်တို့ကမနက်အသေးလေးကြီးအစောင်းကကျွန်တော်ငယ်တုန်းကလို့ဟိုအုံနဲ့တကြံလေးတွေလည်းထွက်လာမယ်လို့တော့ကျွန်တော်မျှော်လင့်မိပါတယ်ဗျ
ရန်ကုန်တိုင်းအစိုးရကတော့စီးပွားဖြင့်မန်တက်တွေကိုတကြံကာလတွင်တင်းတင်းကြပ်ကြပ်ကန့်တက်လိုက်ကြမှုပြီးခဲ့တဲ့နှစ်ကလေးကရန်ကုန်တကြံစီကားမှုရောက်ကြခဲ့ပြီးအဲ့ဒီကန့်တက်မှုတွေအပေါ်ရန်ကုန်မြို့ကန်လူငယ်တွေကဝေဖန်နေတာလည်းဖြစ်ပါတယ်ရန်ကုန်တကြံပေါ်စိတ်ပြတ်နေတယ်လို့ဆိုတဲ့လူငယ်တဦးဖြစ်သူကိုမြတ်သူနောင်ကတော့ရန်ကုန်တိုင်းအစိုးရအနေနဲ့လူငယ်တဘာဝကိုလေ့လာသင
ရကဖယုံရဲတွေဖြစ်တာဟိုစီကောင်းမှုကလည်းမနစ်ကလည်းပြီးပြည့်စုံတာပဲမြင်ရတဲ့အတိုင်းပဲဟုတ်တယ်မလားတော်တော်လေးရောကြပါလေဗျစီကံလည်းချက်တင်လာချက်ပေါ့မချက်တင်လာမချက်နဲ့ပေါ့လွတ်ပေးတင်လာလွတ်ပေးတဲ့တော့အကုန်လုံးကတော့အေးသေးနဲ့ပဲဘာမှအတန်နဲ့အေးပါထွက်လာမှာတော့လည်းမဟုတ်ဘူးလေချင်းချင်းပြောမလို့လူငယ်တို့လည်းလူငယ်တပါဝါကိုပေါ့နည်းနည်းပါးပါးလေ့လာနေကြတယ်ဗျ
ဒီနှစ်မန္တလေးမြို့တော်မဟာတကြံမန္တမှာတော့ရွာသားစိန်တူဝါဦးဆောင်တဲ့မြမရိုးရဆိုင်ဝိုင်းတန်ချက်တွေနဲ့လူရှင်တော်အဖွဲ့တွေရဲ့ဖျော်ဖြေမှုတွေလည်းစီစဉ်ထားတာပါမန္တလေးတကြံလို့ဆိုလိုက်ရင်မပါမဖြစ်မြို့မှာဒီဝိုင်းအတွက်မန္တလေးတိုင်းအစိုးရအနေနဲ့ငွေကျပ်350ကူညီထားပြီးအခမဲ့ရင်သုံးဆွဲနိုင်အောင်ကူညီပေးထားတာလည်းဖြစ်ပါရဲ့ရှင
်မမြင့်ခန့်သတင်းပေးပို့ထားတာပါခုခါမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြီးမှအမေရိကန်နိုင်ငံရဲ့သတင်းတပတ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်အောင်စုအနေနဲ့ထုတ်ကုန်နဲ့သွင်းကုန်မမျှဖြစ်နေတာတွေကိုပြန်လည်စစ်ဆေးနေတာကြောင့်အမေရိကန်နဲ့အာရှနိုင်ငံတွေအကြားအားကောင်းနေတဲ့ကုန်သွယ်ရေးဆက်ဆံမှုပေါ်တန်လျာတွေစဖြစ်လာနေပါတယ်။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသအတွင်းဆိုးရွားတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရပ်နဲ့ကုန်သွယ်ရေးမူဝါဒအပြောင်းလဲတွေကြောင့်ပူပင်ဆိုးရိမ်မှုတွေရှိနေပါတယ်။ဒီကြောင့် VOA သတင်းကြောင့် Ron Corbin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမယ်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတထရပ်ကလိန်ညာပြီးလုပ်နေတဲ့နိုင်ငံခြားကုန်တွယ်နိုင်ငံတွေကိုအရေးယူမယ်လို့ကြေညာပြီးအမေရိကန်ကုန်သွယ်ဝန်ကြီးဌာနကကုန်သွယ်ပုံငွေအများအပြားရနေတဲ့နိုင်ငံတွေပေါ်ရက်90ကျားစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီးဝီလ်ဘာရော့စ်ကလည်းအမေရိကန်ကုန်သွယ်လူငွေပြမှုကိုပယ်ဖျက်ပြီးလွတ်လပ်မြတ်တဲ့ကုန်သွယ်ဖြစ်ဖို့အမေရိကန်လူသားတွေကိုကာကွယ်ပေးဖို့နဲ့အမေရိကန်စီးပွားရေးတိုးတက်ဖို့ဦးစားပေးလုပ်သွားမယ်လို့ဆိုပါတယ်။သမ္မတထရန့်ပြောခဲ့တဲ့သမိုင်းဝင်ကုန်သွယ်မူဝါဒအပြောင်းလဲကြီးမှာအခုလိုစစ်ဆေးဖို့သတ်မှတ်ထားတဲ့အာရှနိုင်ငံတွေလည်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အိန္ဒိယ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ပါပါတယ်။ဒုတိယကမ္ဘာစစ်အထိဒီအာရှနိုင်ငံတွေဟာဂျပန်ကနေစပြီးအမေရိကန်စီးပွားရေးကိုမျှော်ချကထုတ်ကုန်မြင့်တင်မှုနဲ့စီးပွားရေးအင်အားကောင်းလာခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးသမ္မတထရန့်မဲဆွယ်ပွဲမှာအချို့ကုန်သွယ်မှုတွေအထူးသဖြင့်တရုတ်ကုန်သွယ်ရေးမူဝါဒကြောင့်အမေရိကန်စီးပွားရေးထိခိုက်ရတယ်လို့အကြီးအကျယ်ပြောခဲ့ပြီးအခုလိုပြန်စစ်ဆေးမှုတွေကြောင့်အခြားနိုင်ငံတွေမှာလည်းစိုးရိမ်လာနေပြီလို့စင်ကာပူအခြေစိုက်စီးပွားရေးပညာရှင်ခရစ်စတယ်တန်ကထုတ်ပြောလိုက်ပါတယ
်
အခုစစ်မှာတော့အမေရိကန်အနေနဲ့ဘလို့အေးအေးမြေမြေလှုပ်ချင်နေဆိုတာသူ့ကိုတော်တော်ခက်နေပါသေးတယ်ဒါမဲ့လည်းငွေကြေးကစားသူတွေဖြစ်နေနာမည်တက်ခံရမှာအစိုးရဆုံးဖြစ်နေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ဖြစ်ပုံရပါတယ်ရှင
်စီးပွားရေးပညာရှင်ထန်ကဆက်ပြီးထိုင်ဝမ်နဲ့တောင်ကိုရီးယားတို့အနေနဲ့စီးပွားရေးအရာတက်ခတ်ခံရမှာကိုစိုးရိမ်ပြီးဒါကိုကြော်လာနိုင်ဖို့အမေရိကန်သွင်းကုန်တွေကိုပိုလွတ်လွတ်လပ်လပ်ဝင်ခွင့်ပေးကြလဲဖြစ်လာနိုင်တယ်လို့ဆိုပါတယ်။မလေးရှားမှာတော့နိုင်ငံတကာကုန်သွယ်ရေးနဲ့စက်မှုဝင်ကြီးအွန်ကန်ချွန်းကအမေရိကန်ကုန်သွယ်ရေးလူငွေပြမှုကမလေးရှားနဲ့မဆိုင်ဘူး။မလေးရှားအပေါ်စီးပွားရေးပိတ်ဆို့လာရင်လဲမလေးရှားမထိပဲမလေးရှားကအမေရိကန်ကုမ္ပဏီတွေပဲထိခိုက်မှာဖြစ်တယ်လို့ပြန်ပြောထားပါတယ်။မလေးရှားအခြေစိုက်စီးပွားရေးသုတေသီပက်ဘွန်ဆွန်းကလည်းအမေရိကန်ရဲ့ခုလိုမူဝါဒပြန်လည်သုံးသပ်မှုကြောင့်မလေးရှားစီးပွားရေးလုပ်ငန်းတွေတတိနဲ့လုံနေပြီလို့အခုလိုဆိုပါတယ
် Yes certainly it remains very uncertain
ဟုတ်ပါတယ်ဒီမူဝါဒတွေကိုထရမ့်အနေနဲ့တကယ်တမ်းအကောင့်ထည့်ဖို့တဲ့အချိန်မတိုင်ခင်အထိနောက်မူဝါဒတွေကိုတကယ်တမ်းအကောင့်ထည့်ဖို့လို့ရနိုင်မနိုင်ပေါ့လေမတိကျမှုတွေအများကြီးဆက်ကြီးစိုးနေမှာသိကြပါတယ်ဒါတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်ပြီးရင်ပို့ကုန်ထုတ်လုပ်မှုအပေါ်ခမန်းတွက်ဆမှုတွေဆုံးဖြတ်ပေးနိုင်ဖို့နောက်ဆက်ဖြစ်လာမှာတွေကိုလည်းစောင့်ကြည့်ရအောင်ပ
ါမလေးရှားနိုင်ငံနဲ့အတူအရင်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းခဲ့တဲ့ TPP လို့ခေါ်တဲ့အာရှပစိဖိတ်တလွာကုန်သွယ်ရေးမဟာမိတ်အဖွဲ့အပေါ်တာဝန်ယုံကြည်ခဲ့တဲ့ဗီယက်နမ်နိုင်ငံကလည်းဒီအဖွဲ့ကနေသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးအခုလိုကုန်သွယ်ရေးမူဝါဒပြောင်းလာကြောင်းဗီယက်နမ်ထုတ်ကုန်စီးပွားရေးကိုထိခိုက်မှာစိုးရိမ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကဝေဖန်လိုက်ပါတယ်အခုလိုဗီယက်နမ်ဝန်ကြီးချုပ်ငူဝန်ရှန်ဖူးပြောတာကသတိထားပြီးထိန်းပြောတာသာဖြစ်ပြီးတကယ်တမ်းတခြားလမ်းသိမ့်မရှိပဲတရုတ်ရဲ့အာဆက်ခေါ်ဒေတာရင်းဘတ်ဆောင်စီးပွားရေးမဟာမိတ်အဖွဲ့နဲ့လက်တွေ့ကြကြတွဲလှစ်ဖို့ဗီယက်နမ်ကပြင်နေပြီလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားတေယာကဆိုပါတယ်။ပမောခတေယာကဆက်ပြီး
The more Trump goes his own way
Vietnam နေနဲ့ကိုလန်းနဲ့ကိုပူလျှောက်လေဗီယက်နမ်နေနဲ့အိန္ဒိယ၊ရုရှား၊ဂျပန်နောက်တရုတ်ရောအမေရိကန်မှာပါတဲ့၅နိုင်ငံနဲ့ပေါင်းပြီးအာဏာချိန်ဝင်ရှာညှိသွားမှာပါ။
ဒါကြောင့်ဗီယက်နမ်နေနဲ့တရုတ်အင်ပါယာနဲ့ဆွဲယူမခံရအောင်ခက်ခက်ခဲခဲရုန်းကန်ရတော့မှာပါခုလိုနေရာမှာဗီယက်နမ်နေနဲ့အမေရိကန်ရဲ့အားကောင်းတဲ့ထောက်ခံမှုလိုအပ်ပါတယ
်တကယ်တော့ဗီယက်နမ်ဖြင့်တရုတ်နဲ့ဂျပန်ဖြစ်ရင်အကြီးအမားဆုံးကုန်သွယ်ဖက်အမေရိကန်နဲ့ကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 12.4 ဘီလီယံပြနေတဲ့ထိုင်းနိုင်ငံမှာလည်းအလားတူဆွေးရင်မှုတွေရှိနေပါတယ်ခင်ဗျာ
။ကိုမင်းမင်းတင်ဆက်ထားတာပါ။ခုဒီခါမှာတော့သောတာရှင်တွေအတွက်တကြံကြူတိလက်ဆောင်အနေနဲ့ဟဲလေးတီဆိုထားတဲ့သတိတော်ထားဆိုတဲ့တခြင်းကိုကျင်းဆက်ပေးကြပါရှင်။တော်တာရှင်တွေလည်း VOA ရဲ့တကြံကြိုတိလက်ဆောင်ကိုကြံရက်တက်ကြလိုက်မယ်လို့မျှော်လင့်ပါတယ်။ VOA ကနေခုလိုထုတ်သွင်းနေတဲ့အတန်လွင့်အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာဒါရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဒါရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်ဝင်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြို့သမီးကနတုတ္တဆုံအမေရိကန်တခွင်ပြင်သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂညချက်မှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ9ရက်တောက်ကြနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာပါအခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32 51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
နောက်ဆုံးမိုးကုတ်ဂျူမိုးကုတ်သားတွေမိုးကုတ်ကကပောင်မနာမဲ့အကြီးဆုံးပဲကြောင်းမြဲနာစုံစုံလင်းလဲထွက်တယ်များများစားစားလဲထွက်တယ်သူတို့ကိုယ်တိုင်တောင်
မှမြန်မာနိုင်ငံကကြောင်းမြဲနာတွေကြောင်းအပြည့်စုံကိုသိတဲ့နည်းပညာကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်အမျိုးသမီးကဏ္ဍနဲ့ဒုတာဆောင်နဲ့အမေရိကန်တခွင်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမျိုးသားတွေအများအားဖြင့်ကြီးစိုးတဲ့မြန်မာယုတ်သေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ယုတ်သေးအဖွဲ့ကတော့မန္တလေးယုတ်သေးအဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာရှားပါလာတဲ့မြန်မာယုတ်သေးအမှုပညာကိုနိုင်ငံတကာမှာလှည့်နေပြသနေပြီးတော့အမေရိကန်ပြည်အောင်စုဟာဝိုင်ပြည်နယ်ကဟွန်နိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုတို့ကပါလာရောက်တာဖြစ်ပါတယ်။မန္တလေးယုတ်သေးအဖွဲ့ကိုတည်ထောင်သူဒေါ်မမနိုင်အနေနဲ့တချင်ကမူလာတန်းပြဆရာမဘဝကနေပြီးတော့နိုင်ငံတကာအဆင့်နယ်လှည့်ယုတ်သေးအဖွဲ့ကိုဦးဆောင်သူဖြစ်ကြိုးပမ်းလာရတဲ့ဘဝခီးပထမပိုင်းကိုဒေါ်လာတန်းရဲ့ဒီသတင်းပတ်ရဲ့မြို့သပိကဏ္ဍမှာတင်ဆက်ပေးပါမယ်ရှင
်ကျမရဲ့မန္တလေးယုတ်သေးအဖွဲ့အစည်းအကြောင်းကျမနည်းနည်းပြောပြပေးပါလားရှင
်။ဒီနှောင်းကနာမည်ကမန္တလေးလေရီနက်ပေါ့နော်။မန္တလေးယုတ်ကမန္တလေးမရီနက်သီတာမန္တလေးရုပ်ဆောင်တပင်အဖွဲ့ပေါ့နော်။ဟိုညတိုင်းကိုချစ်ခွဲကနေပူခွဲတီတနာဤပြာကတာမို့လို့လေ။ကြောင်းမလို့အထူးသဖြင့်အဲ့ဒါကတော့ tourist ticket ကတဲ့သီတာပေါ့နော်။အခုတော့နာမည်ပြောင်းထားပါလိမ့်ရှင်။မြန်မာရုပ်ဆောင်တပင်ဆိုပြီးတော့မှနာမည်ပြောင်းထားပါလိမ့်ရှင
်။ဒီမန္တလေးရုပ်ဆောင်တပင်ပေါ့နော်။အခုတော့မြန်မာရုပ်ဆောင်တပင်ဆိုတဲ့အခါကျတော့ဒီရုပ်သေးအတတ်ပညာမှာကျမတို့သိထားတာတော့အများအပြားတော့အမျိုးသားတွေကြီးဆိုးတဲ့အမှုပညာလောကပေါ့နော်။အဲ့ဒီမှာဆရာမအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘယ်လိုဝါသနာစပါပြီးတော့ဒီတပင်ထောင်နိုင်တဲ့အချိန်ဖြစ်လာခဲ့ပါလဲဆရာမဒီနေ့ချင်းပြပါလဲကျမတို့
ပြောရမယ်ဆိုတော့ကျမဖြစ်ပြီးရစပြောမှာပါရှင
်ဟုတ်ကဲ့
ကျမဖြစ်ပြီးရကုန်းနုမြန်မာစာဥသိမ်းနိုင်ဖြစ်ပါတယ်ညီမမျိုးကလေညီမစာဥသိမ်းနိုင်ဆိုတာ
ဟုတ်က
ဲ့ဆိုင်ရစီအားလဲဆိုင်ရစီအားတူရှင်ဆရာလဲတူရှင်ဆရာပေါ့ဖြစ်ပြီးရစာဥရေးသားတဲ့ခါမှာသူကညီမသတ္တပင်သမိုင်းလေးကြီးခဲ့တယ်မြမသာတိကလည်းကြီးတားခဲ့ရင်းနဲ့1968ခုနှစ်မှာသူကမြမရုပ်ဆောင်သတ္တပင်ဆိုပြီးမှစာအုပ်ကြီးကြီးခဲ့ပါတယ်အဲ့ဒီစာအုပ်ကြီးတဲ့အချိန်မှာကျမကတော့ငယ်သေးတာပေါ့လေအဲ့ကမှာအဲ့စာအုပ်ကြီးတဲ့အတွက်သူကရုပ်သေးဆရာကြီးတဲ့အမေသူကြီးတို့အမေသူလေးတို့သတ္တပင်ရှုဘူတမောင်ရုပ်ဆောင်သတ္တပင်တို့ရွာတွေပေါ့နော်တွားပြီးတော့မှရုပ်သေးဆရာကြီးကိုသူအင်တာဗျူးမေးဖြေလုပ်ရတယ်လေရှုဘူတမောင်ရုပ်သေးကိုလည်းတွားကြည့်ရတယ်ပေါ့အဲ့ချိန်မှာကျမကဖီဖီရဲ့သမီးကြီးအနေနဲ့ပေါ့လေခရီးတော့ရဘူးတစ်ခေါက်ခေါက်ကျမလိုက်ပါခွင့်ရခဲ့ပါတယ်။ဒါမဲ့လို့လည်းပဲခေါင်းထဲမှာတော့ဒီတနေ့မှာဒီလိုမျိုးကျမလုံးလိမ့်မယ်လို့စိတ်ကူးလည်းမရှိခဲ့ဘူးပေါ့နော်။အဲ့ဒီပုံရိပ်ကြီးပေါ့လေ။ဒါတွေကကျမဘဝမှာနောက်တစ်ချိန်ကျတော့ဒါတွေကပြန်ပြီးတော့မှ inspire ဖြစ်ခဲ့တဲ့ဒါတွေကကျမကိုဒီကနေ့ရုပ်သေးအမှုပညာကိုအခုလိုပြန်လဲဖော်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းကြီးဖြစ်ပါတယ
်အ
ဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှပေါ်ဖို့တီထောင်ဖို့အကြောင်းဖန်လာတာလည်းရှိပါတယ်ရှင
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါဦးအ
ဲ့ဒီလိုကနေပြီးတော့မှကျမကဖွဲ့ရတာကသမိုင်းမီဂျာနဲ့ဖွဲ့ရပါတယ်ကျမတို့အလုတ်ကဖွဲ့ရပြီးမူလငန်းကျောက်ဆရာမနဲ့စရတာပါလေကျမဘွားကဒါမျိုးလို့ကျမဘွားမှအိမ်အောင်ကျမှားခဲ့လိုက်ပါတယ်အိမ်အောင်ညာမှားတဲ့အတွက်ကျမဒုက္ခဒုက္ခတွေနဲ့အဲ့ဒီဒရာဝမြို့နယ်ရဲ့အဆန်ဆုံးကတောင်တုံးရွာလေးမှာမူလငန်းကျောက်ဆရာမဖြစ်နေကျမဘွားစရခဲ့ရပါတယ်အဲ့ဒီခါမှာစောစောပြောတဲ့အိမ်အောင်ကျမှားတဲ့အတွက်လည်းပဲကျမမှာခသိအကူနဲ့ပဲကျမကွာရှင်းလိုက်ရတယ်ပေါ့လေဒီတမကျမရဲ့ရှင်ထဲမှာတော့စိတ်တက်ပြတာထက်တန်နေတယ်ဒါကိုစိတ်တက်မကြပဲနဲ့ပေါ့အဲ့ဒီမှာကျမတောင်းယူအတောင်တလုံးယူတာကနေလာကထုတ်ဖို့အတွက်လာစင်လာစင်ကျမတို့တရားဦးယူသွားတယ်နိသွားတဲ့အခါမှာဆရာလေးကြီးပြောပြောနေတယ် ISO IFS ဆိုကျမဘာလဲဆိုစိတ်ဆက်စုကျန်လာတယ်ပေါ့နော်စိတ်ကျန်လာစိတ်ကျန်လာနဲ့နည်းနည်းလေးဆက်စုလိုက်တဲ့အခါကျတော့IFO ကျတော့တော့မှကလေးတွေကို English သင်နေဆရာဆရာမတွေကိုရန်ကုန်မြို့ချုပ်ပြီးတော့မှ IFO ဆိုတဲ့ Institute of Foreign Language ကိုချုပ်ပြီးတော့မှ English ကိုသင်တာ၃လသင်တာပြီးတက်ပါတယ်အဲ့ဒါကိုသိရတော့ကျွန်မဒီတော့ဆရာတွေပြောဆိုနေကြတာကြီးကြည့်ပြီးကျွန်မတအားလဲအားကြတယ်သူတို့လည်းမနာလို့ဖြစ်မိတယ်ပေါ့နော
်
ဖြစ်မိပြီးတော့မှကျွန်မကမန္တလေးမြို့ကိုပြန်တဲ့အခိုက်အခေါက်ပါဆရာကြီးမြင့်နေပညာရှင်မျိုးဆရာကြီးကြောင်းတော့တွေ့ပြီးတော့ဆရာကြီးကိုခရော့ပြီးတော့မှပူဇော်တာပေါ့နိပူဇော်တော့ဆရာကြီးကညီရသမိုင်းနဲ့ပြည်တာဒါမလို့ယွာမှာကလေးကို English သင်လာဟုတ်ကဲ့ New us လာတယ်ဆရာမဆိုတော့ဦးစားပေးပြီး English သင်ခိုင်းပါတယ်ကျမ English သင်ရပါတယ်ဟုတ်ပြီဒါသင်ပါဝင်မယ်ဆိုပြီးကျမတို့က ไอ้ส่วนลุบไปเลยค่ะมาจมากอะไรมาตอนที่ลงยามาต้องเห็นใจเลยค่ะมาจมาดีไอ้ลาเรมาไปจมากมันลีวูทรานสฟอร์มยานยาเลยนั่นก็คือปีที่นี่จีดีโปรโมชั่นยาเลยยาเลยเพียงสุดท้ายไอ้ส่วนต้องละเป็นนั่นตัวเจ้าปุ๊บก็จมาคุณดีใจยาเลยเพราะไอ้ตรงเนี่ยมันลีมีอุปยานยาคือมาไอ้ส่วนตัวเจ้าไปเจ้าบีรับยานลาโร เสียงของเราบางคนนี่เนี่ยเด็กกูติงเงี้ยติงเจ้าก็ยังเป็นเรื่องมันไม่ได้เกี่ยวกับการจะออกมาลงว่าไม่เกี่ยวไหนนี่บอกไม่เกี่ยวไหนนี่เราจะมาเอ็มจันอังกฤษกูยูทูบเด็กปอนอ๋อยูทูบเด็กข้าจะรอเกี่ยวยามาเกี่ยวไหนมาพิมพ์เกี่ยวกับเกี่ยวมาปัจจุบันเกี่ยวไหนนั่นเลยสุดเราคุกคุกเพียงสั่งเสียเลยแค่ข้าจะรอจะมายังงูมายาลากันดีดีอย่างเงี้ยมันไม่ยากหรอกไรเดสมิชิลูเลตุยเกี่ยวกับมิชิลูจะมาไม่เกี่ยวไหนนั่นสุดตีละตีละแล้วก Japanese class net, English class net, point, big one, ကျမတို့ကိုပြန်ထိုင်တက်တယ်ကျမနောက်ပိုင်းသူဒါဆိုရင်ကိုခွင့်ခွင့်ရတော့မယ်ဆိုတာသိလာကမှနွေရာဒီမှာကလေးအားလုံးလေးတန်းသုံးတန်းနေသူတို့ကျမရဲ့ကိုပိုင်မက်သက်တည်ရဲ့နောက်တစ်ခါနိုင်ငံသားမိတ်ဆွေတွေကြားတဲ့မက်သက်တည်အိုင်ဖုန်းမှာတက်ခဲ့တဲ့မက်သက်တည်ပေါင်းပြန်တင်တဲ့ကမှကလေးရပြောနိုင်စုံနိုင်သွားကြတယ်အဲ့ခါမှကျမ
ဟန်လီယုတ်တေဖွဲ့ကိုတည်ထောင်သူတော်မှနိုင်ငံတချင်းကမူလာတန်းပြဆီယာမဘဝကနေပြီးတော့နိုင်ငံတကာအဆင့်နယ်လက်ယုတ်တေအဖွဲ့ဦးဆောင်သူဖြစ်ကျိုးပန်းလာရတဲ့ဘဝခီးစဉ်ဒုတိယပိုင်းကိုနောက်တစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားမှာကိုစောင့်မျှော်ပြီးနားဆင်ကြပါရှင်ခုတစ်ခါမှာတော့သောတာရှင်နေနေနဲ့စနေနေ့ည8:00လိုင်းစီစဉ်မှာဗာရီဆွေးနွေးဖို့ရှိလဲဆိုတာကိုက
လာမယ့်ကြာတာပတိနေ့ဧပြီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြရောက်ပြီဖြစ်ပါတယ်။ရုပ်ပိရတီလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်တန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလား။ဒီကြောင့်အခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932312554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒါရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ဖောင်ဝင်ဆွေးနွေးလာမင်းမြန်လာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။ဒါရီလိုင်းစနေနေ့ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုခါမှာတော့ကိုအောင်တင်ဆက်ထားတဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ကောင်းစားလဲတုံးကြမလို့လေးလူညဉ့်ညံ့မှုနဲ့ထိရိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်နေဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ simulator နဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းရည်နှမျိုးသုံး hybrid ကားတွေကိုပဲပို့ပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပို့ပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Volt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါရယ်ဒီကားငယ်လေးတွေမှာအသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေး Manager Joe Lamarreglia ကပြောပါရယ်
238 miles on a single charge
ခါအတင်းထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ကနေစပါရယ်ခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Volvo EV ကားမျိုးစားတစ်ကိုအမေရိကန်ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ampera E နာမည်နဲ့ရောင်းချတော့မှာပါအလိုအလျောက်မောင်းနေမဲ့မော်တော်ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft ကုမ္ပဏီနဲ့ပူးတွဲပြီးတော့ Volvo EV ကားတွေကိုမီးပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါရယ် Ford Motor Car Company ကလည်းအမေရိကန်ရဲ့တဲကြေချိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လည်းလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုသလိုမြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့10လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကြမ်းမှာ3နှစ်နဲ့ SUV ကားမျိုးစားတွေကိုစိုက်နှက်တက်သူတွေအတွက်တော့ Chrysler Fiat ကနေ Jeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနှင်နိုင်အောင်ပြုလုပ်ထားပါတယ်ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ Toyota ကားကုမ္ပဏီကလည်းအမေရိကန်မှာမိသားစုတွေအထူးကြိုက်နှစ်သက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်လူငယ်တွေကလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance. We've
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလေးကြအောင်လှုပ်ထားပါတယ်။နောက်မှမှလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးစက်ပိုင်းဆန်ရာတုတ်ပြင်မှုအားကောင်းလာတယ်လို့ဒ ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပ
ါဝါရှင်တန်ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေအာ
ဒီဝါရှင်တန်ကြားလို့ရှိုးမှာကားကုမ္ပဏီတွေကပြတာတာမဟုတ်ဖဲနဲ့ဒါဒီအနာပွဲကားတွေကပြတာတယ်ဆိုတော့များသောအားဖြင့်ကားတွေကအမ်ဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စကန်ရှိမယ်ဥစ္စာ SUV ရှိမယ်ဥစ္စာကြံကားလိုမျိုးဥစ္စာရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
5000ကနေပြီးတော့အဲ့ဒီဒေါ်လာ5000-6000လောက်ပြီပေါ့
ဒေါ်လာ1000ကျွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်ကျားနိုင်ငံမှာတော့ Honda Jazz ဆိုခေါ်တာအဲ့လိုမျိုးရှိမယ်။ Toyota ထူးရှိတဲ့စားရောင်ပေါ့နော်။ AE တို့ပါတော့အဲ့လိုမျိုးရှိမယ်။နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့။ Economy ကားတွေအဲ့ဒါတွေကတော့ဈေးအသက်သာဆုံး။ဒါပေမဲ့ AT ဥစား Luxury ကားတွေရောရှိမယ်။ Jaguar တို့ Lexus တို့ပါတော့အဲ့ဒါဆိုရင်တော့ဥစားဒေါ်လာ5,000-6,000ပေါ့။အ
ဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
။အများကြီးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေသူတို့ယူယူကားကိုဥစား gas mode နဲ့ hybrid ဥစားတွေစထုတ်လုပ်တယ်။နောက်ပြီးလို့ရှင်တချို့ company Toyota ဆိုလို့ရှင်သူတို့မှရှိတဲ့ hybrid Prius သူတို့မှရှိပြီးတာဒါပေမဲ့ဒီနှစ်မှာတွေ့ရတာ Prius Prime ဆိုတာသူက hybrid Prius ပို့ကြီးလာတယ်။ဆိုတော့ဥစား plug-in hybrid လို့ခေါ်တာ။ gas engine လည်းပါတယ်ဥစား electronic engine လည်းပါတယ်။အဲ့ဒါကို electronic engine ကို plug ထိုးပြီးတော့ဥစား charge လုပ်ရတာပေါ့နော်။
တို့ဒါထုတ်တယ် Prius C ဆိုလို့ရှိရင်သူကဟိုကားဘက်ထရီနဲ့လည်းမောင်းနေဓာတ်ဆီနဲ့လည်းမောင်းနေပေါ့နော်ဒါပေမဲ့လည်းဒီဟိုဘက်ထရီကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင်သူကလုံးဝလျှက်စစ်ကားလို့မခေါ်ဘူးပထမ Prius Hybrid ကသူက gas engine ကိုပို့ပြီးဦးစားပေးပြီးတော့သူ့ရဲ့ electronic engine ကကုညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲဒီဟိုက electronic engine ကို charge လုပ်သွားတာ braking တွေဘာတွေမှာဆိုလို့ရှိရင်အခုကြတော့ Prius Prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine တွေကတက်တက်ဖြစ်သွားပြီးတော့အဲဒီ electronic engine ကိုကိုယ်တိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်သူကကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထိုးပြီးတော့ charge လုပ်လို့ရတယ်နောက်ပြီးလို့ရှိရင်သူ့မှာ feature တစ်ခုရှိတာ electronic engine ကိုပဲဟိုကသုံးပြီးတော့မောင်းလို့ရတယ် gas engine မသုံးဘဲနဲ့အဲ့ဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ကမောင်းလို့ရတယ်ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများနေတယ်ကိုရှင် gas engine နဲ့ပေါင်းလို့ဆိုပို့ပြီးတော့ဝေးဝေးသွားနိုင်တယ်
ဆိုတော့ Toyota ထုတ်ထားတဲ့ဒီ battery အသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ car model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတက်မှတ်ထားတဲ့ EPA တက်မှတ်ထားတာတော့သူနံပါတ်ကတော့တစ်မျိုးပေါ့နော်ဒါ EMPG လို့ခေါ်တယ် electronic ဥစ္စာမှာဆိုကြောင်းအဲ့ဒါဆိုရင်ချို့က80 90အဲ့လောက်နဲ့တွေ့ရတယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရတယ်ဒါပေမဲ့ concept နဲ့ဥစ္စာပြထားတာများတယ် full electric တွေပါတယ်တော့တိတ်မတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးသိတဲ့အတိုင်းပဲသူက full electric car ပေါ့နော်ဒါပေမဲ့ဒီ show wheel Tesla မလာဘူးဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတူအား4 electric car ပဲဒါပေမဲ့သူ့မှာ engine တိတိလေးပါတယ
်ကိုချမ်းမြေအောင်ကားတွေတွားကြည့်ခဲ့ရတော့ဘယ်လိုကားမျိုးတွေကိုကိုယ်စိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ်တွေ့ရထုတ်ရဒါပေမဲ့ဟိုပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ
်။အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်သူပိုကြိုက်တာလား
။ Honda Civic ကဈေးနှုန်းကြောင့်လည်းကြိုက်တယ်။သူက hybrid မဟုတ်ပြင်မဲ့လည်း gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတစ်ကားလင်းကိုဥစား30ကျော်လောက်ရမယ်။ highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ
်။ဒီ Dacia ရောသုံးတဲ့ hybrid ကားမျိုးစားတွေကိုပိုကြိုက်လားဒါမှမဟုတ်လို့ရှိရင် Dacia ကြီးပဲသုံးလို့ရတဲ့ကားမျိုးတွေကိုပိုကြိုက်လား
တော့ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပို့ချတယ် electronic နဲ့ဟို gas engine နဲ့ပေါင်းတာကိုပို့ချတယ်ဆိုတော့နှစ်ခုရတာပေါ့နော်ဒါပေမဲ့များသောအားဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေလောက်ကြီးတိတ်ပြီးတော့ဥစားတိတ်မလာဘူးတိတ်ပြီးတော့ exciting မဖြစ်ဘူးပေါ့နော်တို့ကပြန်ရတယ်မတူဆိုလောက်ကြီးတိတ်ပြီးတော့ဟိုကစိတ်ဆုံးမချဘူးပေါ့နော်ဒါပေမဲ့နောက်မှာကအဲ့ဒီကားတွေပို့ပြီးတော့အဲ့လိုပြန်ရတဲ့ပြောင်းလုပ်မယ်ဟုတ်ပုံမျိုးလို့
ကောင်းတင်ဆက်ထားတဲ့ဒုတာဆောင်မြေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနည်းပညာကဏ္ဍကိုနားဆင်ကြအောင်ပါရှင
်။ကျောင်းမြတ်ယရနာတွေကိုသဘာဝကနေဖန်တီးပါတယ်။သူတို့ဖြစ်ပေါ်လာစေဖို့အတွက်လိုအပ်တဲ့အပူချိန်ဖိအားနဲ့ဝင်းကျင်အခြေအနေတွေပါဝင်တဲ့တွန့်ထွက်တွေပေါ်မှာမူတည်ပြီးကြောက်မြင့်အမျိုးအစား꽈တယ်လို့အယောင်အသွေးစန့်စင်မှုနဲ့အသွင်းအပြင်တွေလည်း꽈ချပါတယ်ဒီကြောက်မြင့်တွေကိုဘယ်လိုလေ့လာနိုင်လဲအတုနဲ့အစ်စ်ကိုဘယ်လိုခွဲနိုင်လဲဆိုတာတွေကို Gemological Service Center GSC ကြောက်မြင့်သင်တန်းကျောင်းကကြောက်မြင့်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးနေတယ်
အမှန်တရားမှာလူများစုကတော့တကယ်တမ်းကျကြောင်းမြစ်တီနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကျနားလဲသူကနည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်။နောက်ဆုံးမိုးကုတ်သူမိုးကုတ်သားကြီးမိုးကုတ်ကကဘာမှနာမည်အကြီးဆုံးပဲကြောင်းမြစ်နာစုံစုံလင်းလဲထွက်တယ်များများစားစားလဲထွက်တယ်သူတို့ကိုယ်တိုင်တော့မှတကယ်တမ်းကျသိပ္ပံနည်းကျစနစ်ကျနားလဲတဲ့လူအချိုးစားပြောမယ်ဆိုရင်အရင်နည်းပါတယ်။ဘာဖြစ်လို့လဲဆိုတော့ကြောင်းမြစ်နာနဲ့ပတ်သက်ပြီးတော့သင်တန်းပေးတဲ့ကျောင်းတွေပါတယ်လည်းအရင်တော့မရှိခဲ့ပါဘူး။အခုနောက်ပိုင်းကျမှအနည်း20စုံစုံလေးပဲရှိသေးတယ်။အဲ့ကြတော့မှလားကျွန်တော်ကကြောင်းမြစ်နာနဲ့ပတ်သက်တဲ့သင်တန်းကျောင်းတွေပါတယ်ပေါ်ထွက်လာတာ။ဟိုနောက်ရန်ကုန်တက္ကသိုလ်ကလည်းကျောင်းမြစ်နာနဲ့ပတ်သက်ပြီးတော့ဒီပလိုမာတွေပါတယ်ပေးတယ်။အဲ့ကြတော့မှစလေးလာတာဆိုတော့အချိုးအစားအဖြစ်ဆိုပြီးသိပ္ပံနည်းကျသိတဲ့လူနည်းတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်
။ဟုတ်ကဲ့ပါဆရာ။
နောက်တစ်ခုကလည်းကျောင်းသူကျောင်းသားတွေကလည်းမရောင်တဲသူဆိုတော့ပွဲရပြီးသားကျောင်းသူကျောင်းသားတွေကမှတက်လို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အထက်တန်းပညာတတ်ရင်ကိုကျွန်တော်လက်ခံပါတယ်
။ဒီကျောင်းမြတ်တွေကိုသိပ္ပံနည်းကျလေ့လာမယ်ဆိုလို့ရှိရင်ဘယ်ကနေစပြီးတော့လေ့လာဖို့သင်ပါလဲဆရာ။အဲ့ဒါလေးကဆက်ရှင်းပြပေးပါ
။ကဲပါအခုခင်မှာတော့ကျောင်းမြတ်သင်တန်းကျောင်းတွေပါတယ်လေပေါ်နေပြီဆိုတော့လေ့လာခြင်းနဲ့လူတွေကအခွင့်အရေးကောင်းကြီးပါပဲ။ကျောင်းမြတ်ဆိုတာလေကွန်ပျူတာတို့ဘာလို့လို့အများစုစိတ်ဝင်စားတဲ့ဘာတရားမဟုတ်တဲ့အတွက်ကျောင်းကြီးကတော့နည်းနည်းနဲ့ခြေခြေဝိုင်းတဲ့သဘောမျိုးဖြစ်ပါတယ်။ကျွန်တော်အကြောင်းအနေနဲ့ကတော့အင်္ဂလန်မှာရှိတဲ့ Gemological Association ရဲ့ကျောင်းကွဲတစ်ခုပြတ်သတ်မှတ်ထားတဲ့ကျောင်းဖြစ်ပါတယ်။အဲ့တော့ကျွန်တော်ကျောင်းကနေကဘာမှအမြင့်ဆုံးကျောင်းမြတ်ဒီပလိုမာဖြစ်တဲ့ FGA London Diploma ဘွဲ့ကျောင်းကျောင်းသားတွေမွေးထုတ်ပေးပါတယ်။ဒီပလိုမာဘွဲ့ဘယူပဲနဲ့ဘုဒ္ဓတာလိုချင်ရုံအကြောင်းကျောင်းသားအတွက်လည်းအချိန်တူတူနဲ့ဘုဒ္ဓတာရောက်အောင် Basic Course တလနောက်တစ်ခါ advance အစီအမံဆိုပြီးတော့တလားအလိုဖွင့်ပါတယ်။တော့တကယ်တမ်းကျောင်းမြတ်ကျောင်းလေ့လာခြင်းနဲ့ဆိုရင်ပညာအခြေခံအလေတန်းလောက်ရှင့်ကိုလေ့လာလို့ရပါတယ်။အင်္ဂလိပ်စကားကိုအတန်အသင့်နားလည်ပေါ့နော်။နောက်ကျောင်းမြတ်စစ်ဆေးတဲ့ကရိယာတွေပါတယ်လေ။ပြည့်ပြည့်စုံစုံရှိကြပါတယ်။ကြောက်နမူနာလည်းအထူးရှာဖွေကြမလို့ပေါ့။ဘာမှပြည့်ကျောင်းမြတ်အရန်ပေါ်တဲ့အတွက်ဘာမှဒီမှာမရှိတဲ့နမူနာမျိုးကအစအကုန်လုံးစုဆောင်ထားပါတယ်။ဒါမှလည်းကျောင်းကျောင်းသားတွေကအကုန်လုံးကျောင်းမြတ်မှန်တယ်မြောက်ကိုမြင်ဘူးစစ်ဆေးဘူးအောင်ကျွန်တော်စုဆောင်ဖို့လိုပါတယ်။
ကျောင်းမြတ်ကိုစပြီးတော့တင်ကျင်တယ်ဆိုလို့ရှိရင်လူတိုင်းစိတ်ဝင်စားတာဒီတုနဲ့အစ်စ်ဘလို့ခွဲမယ်ဆိုတာပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဆရာဆရာအဲ့အတုနဲ့အစ်စ်ခွဲတဲ့ဥစ္စာလေးပေါ့နော်ဥမာဆိုစိန်တို့ပဒများတို့တစ်ခုစီကိုဘလို့လေးအချမ်းမြင့်ခွဲတယ်ဆိုတာလေးမပြောခင်ကျောင်းမြတ်အတုနဲ့အစ်စ်ကိုခွဲတာနဲ့ပတ်သက်ပြီးဆင်းနဲ့ရှင်းပြပေးပါဆရာ
ဟုတ်ကဲ့ပါဟိုအတုဆိုတာတော့ရေဝန်ကပြောမယ်ဆိုအစ်စ်မဟုတ်ဘူးဆိုတဲ့အတိပဲဖြစ်ပါတယ်ဒါပေမဲ့အတုမှာမှကျွန်တော်နှစ်မျိုးခွဲခြားလို့ရပါတယ်အဲ့တော့အင်္ဂလိပ်လိုဆိုတော့ synthetic stone ပေါ့နော်အဲ့ဒါကတော့ဒါလည်းအတုပဲလူလုပ်တဲ့ကြောင့်မျိုးဖြစ်တဲ့အတွက်သဘာဝမဟုတ်တဲ့အတွက်အတုသို့တော့ synthetic stone ဟာ natural သဘာဝကြောင့်မျိုးနဲ့ဂုံတတိရဲ့အကုန်တူပါတယ်ဂုံတတိဆိုတာအလင်းရညုံကိန်းတို့ဓာတုဖွဲ့စည်းပုံတွေအဲ့ဒါတွေအတူတူဖြောင်းချက်လုပ်ထားပါတယ်နောက်သူပုံဆောင်တဲ့စနစ်တွေပါတူတယ်မာစင်းတွေပါလည်းအကုန်တူပါတယ်အဲ့ဒါမျိုး synthetic stone ကိုခေါ်ပါတယ်ဘာမှလို့တော့ချက်ကြောက်ပေါ့နော်သူတို့ဓာတုတွေကကြောက်လို့ခေါ်ပါတယ်အဲ့လိုမျိုးတပိုင်းရှိပါတယ်နောက်တစ်ခုကတော့ imitation ပေါ့နော် imitation ကတော့အင်္ဂလိပ်ကတော့ရှင်းပါတယ်သူကိုယ်တိုင်ကွာဒီပြအတုလို့ဒီပြရပါတယ်နောက်က simulant လို့လည်းခေါ်ပါတယ်အဲ့ဒါ simulant ရိုးမားပေါ့အတုသုံးဖို့ simulant ရိုးမားအဲ့ဒါ imitation သုံးဖို့ simulant အဲ့ဒါကတော့သူတူတဲ့ကြောက်ပြန့်နဲ့ဓာတုဖွဲ့စည်းပုံလို့ပုံဆောင်စနစ်တို့ဂုံတက်ကြီးတို့တူစရာမလိုပါဘူးအမြင်ပဲတူအောင်သူကလုပ်ထားတာပါဥမာကျွန်တော်ကနည်းနည်းသဘောပေါက်အောင်ပြောရမယ်ဆိုရင်ဟောပရမယတစ်ခုတူမယ်ဆိုနှစ်မျိုးတူလို့ရပါတယ်ပရမတစ်ခုကတော့အနီအောင်ရှိတဲ့ဖန်တုံးကိုကြာကြာနာနာသွေးပြီးပရမဆိုပြီးတော့ညာရောင်းလို့ရပါတယ်မတိရလူကတော့အနီအောင်ဖြစ်တဲ့အတွက်ဒါပရမလို့ထင်ပြီးတော့သူဂျုံကြည့်နိုင်ပါတယ်အဲ့တော့အဲ့ဒီအနီအောင်ရှိတဲ့ဖန်နဲ့ပရမခွဲကြတာတော့အထူးကိုလွယ်ပါတယ်။တရက်တင်လိုက်ရင်ကိုတက်ပါတယ်။အဲ့ဒီသဘောရှိပါတယ်။သို့တော့ခုနလိုမျိုးတကယ်သဘောကနဲ့ပရမနဲ့ဓာတုဖွဲ့စည်းပုံရော ူအောင်ချက်လုထားတဲ့ပြည်များကြတော့အလွယ်တကူခွဲကြဖို့မလွယ်ပါဘူးအဲ့တော့မှကြောင်းမြက်ကြောင်းစာပြီးလေ့လာမယ်အတူစစ်ခွဲကြမယ်ဆိုဒီသဘောနှစ်ခုတည်ဖို့လိုပါတယ် simulant တို့ imitation နဲ့ synthetic ပါ synthetic ကတော့သူကတခွဲကမှစနစ်တကျချက်လုတာဖြစ်တဲ့အတွက်တကယ်အဆင့်နဲ့အရန်ကိုတူပါတယ်ဘလို့ကြောင်းမျိုးတွေကိုချက်လုလဲဆိုရင်တန်မိုးကြီးတဲ့ကြောင်းမြက်မျိုးဖြစ်တဲ့ဆဆရင်ချက်လုတာတော့ပြည်များနေလာတွေချက်လုပါတယ်နောက်ကျွန်တော်မြချက်လုတဲ့နောက်စိန်ကြီးချက်လုပါတယ်
ဆဲလို့ချက်ချက်တွေကိုအစ်စ်နဲ့လွယ်လွယ်ကူကူခွဲနိုင်တယ်ပါဆရာ
အဲ့ဒါတွေကိုခွဲကြတဲ့အခါမှာကြောင်းမျက်စစ်စစ်တဲ့ကိရိယာတွေလိုအပ်ပါတယ်ကျွန်တော်တာမန်မျက်စိသုံးဖို့မှန်ဘူးစေစားချက်မှန်ဘူးလို့နေရင်မလုံလောက်ပါဘူးအဲ့ဒါအရင်ဆုံးသိထားဖို့လိုပါတယ်ဒါအတုစစ်ခွဲကြတဲ့ဟာပေါ့အဲ့တော့ဘလူးနီးနဲ့ချက်ချောင်းနဲ့သဘာဝကြောင့်ခွဲမလဲဆိုရင်တော့ကုန်တက်တဲ့အကုန်လုံးတူတယ်အားကွာချလဲဆိုတော့ကြောင်းမျက်တရားစိတ်ဝင်စားစရာအရန်ကောင်းပါတယ်ကြောင်မြက်လေးတာတေးတလေးတွေပါတိုးတော့အဲ့တေးသေးကြောင်မြက်တွင်းတွက်ထဲမှာတိတဲ့ပူသေးတဲ့အရာဝတ္ထုပစ္စည်းတွေရှိနေပါတယ်ဆိုတော့အရာဝတ္ထုပစ္စည်းဆိုတာဆိုင်ခဲဖြင့်ဖြစ်မယ်အရည်ဖြင့်ဖြစ်မယ်ဓာတ်ငွေဖြင့်ဖြစ်မယ်အဲ့3မျိုးတွေကတစ်ခုခုဖြင့်ဖြစ်မယ်နှစ်ခုဖြင့်ဖြစ်မယ်သုံးစလုံးနဲ့ဖြင့်ဖြစ်မယ်ပါတတ်ပါတယ်ဒါသဘာဝတွင်းတွက်တည်းရဲ့တွေ့ရလေးရှိတဲ့လက္ခဏာပါဒါကိုကျွန်တော်အင်္ဂလိပ်လို inclusion လို့ခေါ်တယ်ဘာမှလို့တော့အောင်းဝင်လို့ခေါ်ပါတယ်အဲ့တော့ချက်ချောက်မှရှိတဲ့အောင်းဝင်မျိုးနဲ့သဘာဝချောက်မှရှိတဲ့အောင်းဝင်မျိုးကမတူပါဘူးအဓိကတော့ချက်ချောက်နဲ့သဘာဝချောက်ကိုအောင်းဝင်နဲ့ပဲကျွန်တော်ခွဲခြားကြပါတယ်နော်အဲ့တော့အောင်းဝင်နဲ့ခွဲခြားတယ်ဆိုတော့ကျွန်တော်အစားချက်ချိဖို့ကရိယာလိုပါတယ်အဲ့တော့အခြေအားဖြစ်တော့စေစားချက်မှမလို့ပေါ့သို့တော့တချို့အောင်းဝင်လေးကအရန်သေးတဲ့အတွက်စေစားချက်မှမလို့အောင်မဆုံးဖြတ်နိုင်ပါဘူးအဲ့ဒီအခါကျရင်တော့ကျွန်တော်က microscope လို့ခေါ်တဲ့အနုကြည့်မှန်ကြောင်းနဲ့ကြည့်ရပါတယ်အဲ့တော့အတူစစ်ခွဲကြဖို့ဆိုရင် microscope ကမရှိမဖြစ်အရေးကြီးတဲ့ကြောင်းမြစ်စစ်စစ်တဲ့ကိရိယာဖြစ်ပါတယ
်ကြောင်းမြစ်ပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့ဗရမယာနီလာကြောက်စိမ့်နဲ့စိန်တွေအတုနဲ့အစ်စ်ဘလို့ခွဲကြနိုင်လဲဆိုတာပြောပြပေးဖို့ရှိတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဟုတ်ကဲ့မြို့တက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာပါခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်စီးရီးယားဆိုရကရဲသားတွေပေါ်ဓာတ်လက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကစီးရီးယားကိုဒီနေ့စောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြတ်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းမှု USS Frost နဲ့ USS Porter တို့ကဒီကနေ့တောက်ကြနေမနဲ့ဒေသစံတော်ချိန်၄နာရီ၄မိနစ်မှာ Tomahawk တာဝေးပစ်ပယ်ထိန်ဒုံးကျည်59ခုနဲ့ပစ်လို့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒါဟာအမေရိကန်တပ်တွေဘက်ကစီးရီးယားအစိုးရတပ်တွေကိုပထမဆုံးအကြိမ်တိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတအဆက်ကတော့အမေရိကန်ရဲ့တိုက်ခိုက်မှုဟာမစင်မချင်းနဲ့တာဝန်မဲ့တဲ့လုပ်ရဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဆွေဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကဇီဝဆန်တာတစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခဲ့ရာကြောင့်လူနှစ်ယောက်ထပ်မံနေတေဆုံးသွားခဲ့ပါတယ်စတော့ခ်ဟ ோம் မြို့ရဲတပ်ဖွဲ့ကလည်းနှစ်ယောက်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တီးပြထားပြီးစတော့ခ်ဟ ோம் မြို့လည်းကိုရှောင်ရှားကြဖို့တတိပေးချက်ထုတ်ပြန်ထားပါတယ်ဒီဖြစ်ရဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနဲ့ဆင်တူတယ်လို့လည်းဆွေဒင်ဝန်ကြီးဂျိုးစတက်ဖန်လော်ဗန်ကပြောပါတယ်ဆွေဒင်ဆိုရအနေနဲ့ဘာဖြစ်တယ်ဆိုတာကိုသိနိုင်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဆွေဒင်မီဒီယာသတင်းမီဒီယာတွေရဲ့အဆိုအရကတော့9ရက်သေးဆုံးပြီးအဲ့ဒီနားတဝိုက်မှာတနတ်တန်တွေပါကြားခဲ့ရတယ်လို့ပြောပါတယ်ထရက်ကာဟာအလန်ကုန်တိုင်းနဲ့စတော့ခ်ဟ ோம் မြို့ရဲ့အကြီးဆုံးလူသွားလမ်းဖြစ်တဲ့ဒေါတင်ဂါဒန်လမ်းတောင်ကိုဝန်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ငံကညင်ပြေးခဲ့တာပါဒီညတော့စီစဉ်ထုတ်လို့ရမှုကတော့ကိုဝင်းမင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင်View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.